တောင်တူပင်လယ်ပြင်ထဲကဗီယက်နမ်ရေပိုင်းနဲ့ထဲရောက်နေတာ3လကျော်နေပြီဖြစ်တယ်။တရုတ်ရင်းနှံရှာဖွေရေးသင်္ဘောဟာကျစပရင်းနေကတော့ဗီယက်နမ်သင်္ဘောတွေနဲ့ထိတိုက်တွေ့ခဲ့ပြီးအဲ့ဒီမနက်ပိုင်းမှာပဲတရုတ်နိုင်ငံပဲပြန်လည်ထွက်ခွာသွားပါတယ်။တရုတ်သင်္ဘော Haiyan DC-8 ဟာနောက်တရုတ်သင်္ဘောအနည်းဆုံး2ဆင့်ခြံရန်ပြီးဗီယက်နမ်ထိမ့်ချုပ်တဲ့ရေပိုင်းနဲ့စီးပွားရေးဇုန်တွေကနေထွက်ခွာသွားကြောင်းဒီသင်္ဘောလှုပ်ရှားမှုကိုလိုက်ကြည့်နေတဲ့ Marine Traffic Website ရေကြောင်းမှတ်တမ်းတွေမှာဖော်ပြပါတယ်။တဘာဝသင်္ဘောဆက်တပ်ပေါ်ကျတဲ့ဒီတောင်တူပင်လယ်ပြင်နေရာအများစုကိုတရုတ်အစိုးရကသူတို့ပိုင်ကြောင်းကြေညာထားတယ်လို့ Brunei, Malaysia, Philippines, Taiwan နဲ့ Vietnam တို့ကလည်းသူတို့ပိုင်ဆိုင်ကြောင်းကြေညာထားတာဖြစ်ပါတယ်။တရုတ်ကဗီယက်နမ်ရေပြင်နာတိုင်းထွာမှုတွေဆက်လုပ်ခဲ့တဲ့ဇူလိုင်လအစောပိုင်းကတည်းကစပြီးတရုတ်နဲ့ဗီယက်နမ်ကြားတင်းမာမှုတွေတိုးလာခဲ့တာပါ။